စစ်တပ်ကအနာတင်းလိုက်တဲ့လုပ်ရက်ကိုကန့်ကွက်တဲ့အနေနဲ့ဝန်ကြီးဌာနအလိုက်အစိုးရဝန်ထမ်းတွေရုံးမတက်ပဲဆန္ဒပြတာဖေကျိုးနီဝစ်စင်နာစတဲ့ဆန္ဒပြလှုပ်ရှားမှုတွေနေရာတော်များများမှာပေါ်ပေါက်လာနေပါတယ်။ဒီကနေ့မှာပဲရန်ကုန်ပညာရေးတက္ကသိုလ်ကဆရာတွေကလည်းစစ်တပ်ရဲ့အုပ်ချုပ်မှုကိုလက်မခံကြောင်းဖေကျိုးနီဝစ်စင်ဆန္ဒပြခဲ့တဲ့အကြောင်းလှုပ်ရှားမှုမှာပါဝင်သူဆရာတယောက်က VOE ကိုပြောပါတယ
်။ဒီဆေးအုပ်ချုပ်ရေးတရားမဝင်ဆေးအနာသိမ့်မှုအနည်းအားဖြင့်ဒါတတိယပဲဆေးအနာသိမ့်မှုလို့ဆိုရင်နိုင်ငံတော်ပုံရံမှုလို့တော့ပြောလို့ရပါတယ်။ဒီအောင်ဆန့်ကျင်တဲ့အနေနဲ့ဒီဆေးအုပ်ချုပ်ရေးရန်ရမှာလဲကျွန်တော်တို့ပင်ရန်တစ်ခုခွေးသားစိတ်တစ်ခုနေနဲ့ကျွန်တော်ဆရာမတွေအသုံးတော်ခံမှာမဟုတ်ဆိုရလဲဒီသဘောတော့ပြတာပ
ါအရသာအစိုးရရဲ့ထိတ်တန်းကောင်းဆောင်တွေကိုဖန်ဆီးပြီးတက်မတော်ကအနာသိမ့်လိုက်တဲ့ပေါ်ဆန့်ကျင်ကြောင်းပြသဖို့လှုပ်ရှားမှုတွေကိုကျန်းမာရေးဝန်ထမ်းတွေကစတင်တိုက်တွန်းခဲ့ရာကစေယုံတော်တော်များများကဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေလည်းပူးပေါင်းပါဝင်လာနေကြပါတယ်ဖဲကျူးနီလှုပ်ရှားမှုမှာပါဝင်လာတဲ့ရန်ကုန်တိုင်းအလုံသမားစေယုံကဒေါက်တာတင်မင်းထွန်းကတော့တခြားနိုင်ငံဝန်ထမ်းတွေပါပူးပေါင်းပါဝင်ကြဖို့လည်းတိုက်တွန်းထားပါတယ်
လောကမှာဆေးဥမှာကျွန်တော်မနီကရက်ဒရီပွန်ဟိုစားမူဖန်လောက်တာပေါ့နော်အားလုံးစုစုပေါင်းဝန်ထမ်းအင်အား50လောက်ပါကြတယ်ဆရာဝန်ကြီးတွေရောဟိုအလုပ်သမားအောက်ခြေရတွေရောဆရာဝန်ကြီးတွေပေါ့နောက်ပြီးတော့ဒီနေ့ကတော့ CDC မူဖန်ကိုဒီနေ့စကြတယ် CDC မူဖန်စတဲ့အခါမှာကြတော့ခဏသူနာဗျူးငွေတွေရောလက်ဆောက်ဆရာဝန်ငွေတွေရောအကုန်လုံးအလုပ်မလာကြတော့ဘူးကျွန်တော်တို့လူကြီးတွေကတော့ဟိုဆေးဥထိန်းထားပေးတဲ့အနေနဲ့လောက်ပဲသွားကြတော့တယ်ဟုတ်ကဲ့အလုပ်လူကြီးမယ်ဆိုရင်တော့လေဒီတိုက်ပွဲအောင်မြင်မယ်လို့ကျွန်တော်ထင်ပါတယ်။ကျွန်တော်ဝန်ထမ်းနေလည်းအကုန်လုံးပါလာဖို့လိုမယ်လို့ထင်ပါတယ်
။အာနာသိန်းတဲ့လောက်ရက်ကိုစန့်ကြေးချောင်းပြသဖို့တိုက်တွန်းမှုတွေနဲ့အတူတက်ကတော့ကောလိုက်တွေကဆရာဆရာမတွေနဲ့ចောင်းသားចောင်းသူတွေ၊ကျမ်းမာရေးဝန်ထမ်းတွေ၊လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာန၊လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာန၊အလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနစတဲ့နိုင်ငံအဝန်းကဝန်ထမ်းတွေကလည်းပါဝင်လာကြပါတယ်။ဒီကနေ့ဖဲကျိုးနီလှုပ်ရှားမှုမှာပူပေါင်းပါဝင်ကြတဲ့နေပြည်တော်ကလျှက်စစ်နဲ့စွန့်ရင်ဝန်ကြီးဌာနကအရာရှိဦးအောင်တန်ကလည်းလှုပ်ရှားမှုမှာပါဝင်ရတဲ့အကြောင်းအခုလိုရှင်းပြပါရစေ
။ဆရာပေါ်ထုတ်ရတဲ့အကြောင်းကတော့ဒါတော့ဟိုပါဘောရှင်းပါလေကျွန်တော်တို့ကပြည်သူနဲ့အတူတရှိပြည်သူနဲ့အတူရှိတယ်လျှက်စစ်နဲ့စွန့်ဝင်လျှက်စစ်နဲ့စွန့်ရင်ဝန်ကြီးဌာနဆိုတဲ့ဝန်ကြီးဌာနမှာရှိတဲ့ကျွန်တော်တို့ဝန်ထမ်းတွေရတယ်ပြည်သူတွေနဲ့အတူတရှိပါဆိုတဲ့သဘောတွေပါပဲ။
ရွေးကောက်ပွဲမှာမဲမတမာမှုတွေဖြည့်ရှင်းမှုပြက်ကွက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့တက်မတော်ကအာနာသိမ့်လိုက်တဲ့အပေါ်လက်မခံနိုင်တာကြောင့်ကန့်ကွက်လှုပ်ရှားမှုတွေမှာပါဝင်လာသူတွေလည်းရှိနေပါတယ်။ဖေကျိုးနီလှုပ်ရှားမှုမှာပါဝင်လာတဲ့နေပြည်တော်ကတိုင်းရင်းသားလူမျိုးရေးရာဝန်ကြီးဌာနကလက်ထောက်ညွှန်ကြားရေးမှူးဦးတက်လွင်ဦးကတော့ရွေးကောက်ပွဲရလဒ်ကိုဆန့်ကျင်ပြီးတက်မတော်ကအာနာသိမ့်ခဲ့တဲ့လောက်ရက်ကိုကန့်ကွက်ဖို့ပူးပေါင်းပါဝင်လာရတာလို့ပြောပါရစေ။
ကျွန်တော်တို့မျက်မြင်တွေ့ထားရတဲ့အမှန်တရားကကျလာဒီပေါ်မူတည်ပြီးတော့အလုပ်လုပ်တာဖြစ်ပါတယ်ဒီဆန္ဒကိုထုတ်ပေါ်တာဖြစ်ပါတယ်ကျွန်တော်တို့ဒီလိုလုပ်လိုက်တော့ကျွန်တော်ဝန်ထမ်းတွေအားလုံးက risk ကိုတော့ရှိပါပြီကျွန်တော်တို့ရဲ့ဒီလူတွေနဲ့ဒီရက်တည်တယ်တိုင်းသားတွေနဲ့ဒီရက်တည်တယ်အမှန်တရားဘက်ကရက်တည်တယ်ဆိုတဲ့အားကိုကျွန်တော်အလုပ်တစ်ခုအနေနဲ့ကြားတာပဲဖြစ်ပါတယ
်ဒီနေ့မှာပဲ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းငြိမ်းချမ်းတဲ့နည်းနဲ့အာဏာဖီဆန်တဲ့လုပ်ရက်တွေကိုအားပေးကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်အာဏာဖီဆန်တဲ့လုပ်ရက်တွေကြောင့်ဖန်ဆီးအရေးယူခံရတာဝန်ထမ်းအဖြစ်ကထုတ်ပယ်ခံရတာတွေကြုံရရင်လည်းပါတီဝင်တွေကဝန်ဝန်ကူညီရမှာဖြစ်ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။